ယောဟန်အခိုင်နှင့်အခန်းငယ်12မှ18ကြားမှာဖော်ပြထားတဲ့အကြောင်းအရာကိုကျွန်တော်တို့လေ့လာကြမှာဖြစ်ပါတယ်။ယောဟန်အခိုင်နှင့်အခန်းငယ်12မှ18အထိကိုဖတ်ကြပါစို့။ထို့နောက်မေတော်မှစ၍ညီတော်တပည့်တော်တို့နှင့်တကွကပေရနောင်မြို့သို့ကြွတော်မူ၏။ထိုမြို့မှာကြာမြင့်စွာမနေဘဲယူဒပတ္တခါပွဲခံချိန်နေသည်ရှိသောယေရုရှလင်မြို့သို့ကြွတော်မူ၏။ဗိမာန်တော်၌သိုးနွားဂျိုးငှက်ရောင်းသောသူတို့ကို၎င်းပွဲစားများထိုင်လျက်ရှိသည်ကို၎င်းတွေ့တော်မူလျင်ရိုက်စရာဖို့ကြိုးသေးများကိုပြုတ်ပင်ပြီးမှထိုသူအပေါင်းတို့ကို၎င်းသိုးနွားများကို၎င်းဗိမာန်တော်မှနှင်ထုတ်တော်မူ၍ပွဲစားတို့၏ငွေတင်ခုံများကိုတွန်းပစ်မှောက်ထားတော်မူ၏ဂျိုးငှက်ရောင်းသောသူတို့အားလည်းဤဥစ္စာကိုယူသွားကြငါအဘဤအိမ်တော်ကိုပွဲတဲမလုကြနဲ့ဟုမိန်တော်မူ၏ကိုတော်ဤအိမ်တော်၌စွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏ဟု၍စံစာလာသည်ကိုထိုအခါတပည့်တော်တို့သည်မှတ်မိကြ၏လို့တွေ့ရပါတယ်သခင်ယေရှုကဂါလိလဲပြည်ကာနမြို့မှာကျင်းပတဲ့မင်္ဂလာဆောင်ပွဲမှာရေကိုစပြည့်ရေအဖြစ်သို့ပြောင်းလဲစေတော်မူပြီးနောက်မေတော်မအစညီတော်တပည့်တော်တို့နဲ့အတူကပေရနောင်မြို့ကိုကြွသွားတော်မူကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်နှင့်အခန်းငယ်12မှာတွေ့ရပါတယ်။နောက်အခန်းငယ်13မှာထိုမြို့မှာကြာမြင့်စွာမနေဘဲယူဒပတ္တခါပွဲခံချိန်နေသည်ရှိသောယေရုရှလင်မြို့သို့ကြွတော်မူ၏လို့တွေ့ရပါတယ်။ယူဒလူတို့ရဲ့ပတ္တခါပွဲဆိုတာအဲကုတ်တုဂျုံဘွားကနေယူဒခေါ်ဣတိလလူတို့ကိုကယ်တင်တော်မူသောဘုရားသခင်ကယ်တင်တော်မူခြင်းကိုအောက်မေ့ဖို့နှစ်စဉ်ကျင်းပသောပွဲတော်ဖြစ်ပါတယ်။ယူဒလူတို့ရဲ့ပတ္တခါပွဲစတင်ဖြစ်ပေါ်လာပုံကိုထွတ်မြတ်ခြင်းအခိုင်း၁၂မှာကျွန်တော်တို့တွေ့နိုင်ပါတယ်။ဘုရားသခင်ထာဝရဘုရားကအေကုတ်တုလူတို့ကိုနောက်ဆုံးသောဘေးဒဏ်နဲ့တရားစီရင်တော်မူတဲ့အခါတပ်ဦးမှန်သမျှတို့ကိုဒဏ်ခတ်သေးစေတော်မူမဲ့အကြောင်းဘုရားသခင်ထာဝရဘုရားရဲ့ဒဏ်ခတ်သေးစေတော်မူခြင်းပေးကနေလွတ်မြောက်နိုင်ဖို့အတွက်ဣသေလမိသားစုတိုင်းကအပြစ်အနာအစာနဲ့ကင်းစင်တဲ့ပတ္တခါတိုးတငယ်တကောင်စီကိုယူပြီးတတ်ရမယ့်အကြောင်းပတ္တခါတိုးတငယ်ရဲ့အသွေးကိုမိမိတို့အိမ်တကားထုတ်တဲ့တကားတိုင်းနှစ်ဖက်မှာတုတ်ထားကြဖို့နဲ့ပတ္တခါတိုးတငယ်ရဲ့အသွေးကိုစားရမယ့်အကြောင်းမောရှိနဲ့အာရုံကနေတဆင့်ဣသေလလူတို့ကိုဘုရားသခင်မှားထားတော်မူပါတယ်ညတကောင်ရန်အချိန်ရောက်လာတဲ့အခါမှာတဦးမှန်သမျှကိုဒဏ်ခတ်သေးစေမဲ့ကောင်းကင်တမန်ကိုဘုရားသခင်စေလွတ်တော်မူသောအခါတိုးတငယ်အသွေးကိုတုတ်ထားတဲ့အိမ်တိုင်းကိုလွန်သွားပြီးဣတီလလူတို့ဟာသေခြင်းဘေးကနေလွတ်မြောက်သွားကြပြီးအဲကုတ်တုဂျုံဘဝကနေသူတို့ကိုထာဝရဘုရားကနှောက်ဆောင်တော်မူခဲ့ပါတယ်ဣတီလအမျိုးသားတိုင်းကအဲကုတ်တုဂျုံဘဝကနေဘုရားသခင်ကယ်တင်တော်မူခြင်းကိုအစင်အမြဲအောင်းမေ့ဖို့ရန်ပတ္တခါပွဲတော်ကိုနှစ်တိုင်းခံရမယ်လို့ထာဝရဘုရားကဣသီလလူတို့ကိုမှားထားတော်မူကြောင်းထွတ်မြတ်ခြင်းအခိုင်း၁၂၃၃တို့မှာကျွန်တော်တို့တွေ့ရပါတယ်ပတ္တခါပွဲရဲ့ပုံဆောင်ချက်မှာယေရှုခရစ်တော်အားဖြင့်ဘုရားသခင်ကယ်တင်တော်မူခြင်းအကြောင်းကိုပုံဖော်ပြသနေတာဖြစ်ပါတယ်ပတ္တခါပွဲအတွက်အသေးသက်ခြင်းကိုခံရတဲ့သိုးတငယ်ဟာအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာအသေးခံတော်မူမဲ့ယေရှုကိုပုံဆောင်ခြင်းဖြစ်ပါတယ်။ဣသီလလူတို့ရဲ့အိမ်တကားထုတ်တဲ့တကားတိုင်နှစ်ဖက်စလုံးမှာတုတ်ထားတဲ့တိုးတငယ်ရဲ့အသွေးဟာအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာသွန်းလောင်းတော်မူမဲ့ယေရှုခရစ်တော်ရဲ့အသွေးတော်မြတ်ကိုပုံဆောင်ခြင်းဖြစ်ပါတယ်။ပတ္တခါတိုးတငယ်အစ်စ်ဟာယေရှုခရစ်ဖြစ်တော်မူပါတယ်။အဲဒါကြောင့်ဘတ္တိဇံဆရာယောဟန်ကယေရှုကြွတော်မူသည်ကိုမြင်တဲ့အခါမှာဤလောကဤအပြစ်ကိုဆောင်သွားသောဘုရားသခင်ဤတိုးတငယ်ကိုကြည်လောလို့ယေရှုကိုညွန်ပြခြင်းဖြစ်ပါတယ်ဓမ္မဟောင်းကာလကလေးကမိမိအကြောင်းကိုပုံဖော်ပြသနေသောပတ္တခပွဲတော်ကိုယေရုရှလင်မြို့မှာကျင်းပမှာဖြစ်တဲ့အတွေ့ယေရှုဟာမေတော်ညီတော်တပည့်တော်တို့နဲ့အတူယေရုရှလင်မြို့ကိုကြွတော်မူပါတယ်ယေရုရှလင်မြို့ကိုယေရှုရောက်တော်မူသောအခါပထမဦးဆုံးဗိမာန်တော်တန့်ရှင်းရေးကိုပြုလုပ်တော်မူကြောင်းအခန်းငယ်12မှ16ကြားမှာအခုလိုတွေ့ရပါတယ်။ဗိမာန်တော်၌ သိုးနွားဂျိုးငှက်ရောင်းသောသူတို့ကို၎င်းပွဲစားများထိုင်လျက်ရှိသည်ကို၎င်းတွေ့တော်မူလျင်ရိုက်စရာဖို့ကြိုးသိမ်းများကိုပြုတ်ပင်ပြီးမှထိုသူအပေါင်းတို့ကို၎င်းသိုးနွားများကို၎င်းဗိမာန်တော်မှနှင်ထုတ်တော်မူ၍ပွဲစားတို့၏ငွေတင်ခုံများကိုတွန်းပစ်မှောက်ထားတော်မူ၏ဂျိုးငှက်ရောင်းသောသူတို့အားလည်းဤဥစ္စာကိုယူသွားကြငါအဘ၏အိမ်တော်ကိုပွဲတဲမလုပ်ကြနှင့်ဟုမိန်တော်မူ၏လို့တွေ့ရပါတယ်ဒါဟာယူဒဘာသာ၏ကောင်းဆောင်များရဲ့မှားယွင်းတဲ့ဘာသာရေးစနစ်ကိုယေရှုစန့်ကျင်တိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်မဿဲအခိုင်း27အခန်းငယ်23မှာယေရှုကငါအိမ်ကိုစုတောင်းရအိမ်ဟူ၍ခေါ်ဝေါ်ကြလက်တန်းဟုကျမ်းစာ၌လာတော်လဲတင်တို့သည်ထိုးအိမ်ကိုတပြတွင်ဖြစ်စေကြပြီတကားဟုမိန်တော်မူ၏လို့ဖယားသခင်ဗိမာန်တော်ကိုကိုဂျိုးစီးပွားအတွက်အလွဲသုံးစားလုပ်နေကြတဲ့ယူဒလူတို့ကိုဆုံးမပစ်တင်တော်မူပါတယ်သိုးနွားဂျိုးငန့်ကြောင်းချင်းငွေလဲခြင်းတွေကိုဗိမာန်တော်ရဲ့အပြင်ဘက်မှာရှိတတ်ပါတယ်အဲ့ဒါဟာရဝဲကနေပွဲတော်ကိုလာကြတဲ့သူတို့အတွက်အဆင်ပြေပါတယ်ဘာကြောင့်လဲဆိုရင်မိမိပူဇော်မဲ့ရစ်ကောင်ကိုရက်ဝဲကနေခက်ခက်ခဲခဲယူလာမဲ့အစားဗိမာန်တော်ရဲ့အပြင်ဘက်မှာဝယ်လို့ရတာကြောင့်ဖြစ်ပါတယ်ရစ်ကောင်ကိုဝယ်ဖို့နဲ့ဗိမာန်တော်အခွန်ကိုပေးဆောင်ဖို့ရန်အတွက်သတ်မှတ်ထားတဲ့ငွေကြေးစနစ်ကိုသုံးရမှာဖြစ်ပါတယ်အဲ့ဒီတော့ဗိမာန်တော်ရဲ့အပြင်ဘက်မှာငွေလဲတဲ့ပွဲစားများရှိနေခြင်းဟာလည်းငွေကြေးစနစ်မတူတဲ့ပြင်းတဲ့အသီးသီးကနေပွဲတော်ကိုလာကြတဲ့သူတို့အတွက်အဆင်ပြေပါတယ်ပတ်သက်ခါပွဲအတွက်ဗိမာန်တော်ကိုယေရှုရောက်တော်မူချိန်မှာသိုးနွားဂျိုးငှက်ရောင်းခြင်းနဲ့ငွေလဲခြင်းတွေကိုဗိမာန်တော်ဝင်းထဲမှာတွေ့မြင်ရတဲ့အတွက်ဖယားသခင်ဗိမာန်တော်ကိုပွဲတဲမလုကြဖို့ရန်ယူဒလူတို့ကိုယေရှုဆုံးမတော်မူပါတယ်ပတ်သက်ခါပွဲတော်ကိုခံဖို့ပြည်내အသီးသီးကနေယေရုရှလင်မြို့ကိုလာကြတဲ့ယူဒလူဦးကြီးဟာထောင်ပေါင်းများစွာရှိတတ်ကြောင်းနဲ့ပွဲတော်အတွင်းမှာထောင်ပေါင်းများစွာသောတိရစ္ဆာန်များကိုရစ်ကောင်အဖြစ်ပူဇော်ကြတဲ့အကြောင်းယူဒသမိုင်းပညာရှင်များကဆိုပါတယ်ပွဲတော်ကာလအတွင်းမှာရစ်ကောင်အဖြစ်အသုံးပြုမဲ့တိရစ္ဆာန်များကိုရောင်းခြင်းငွေလဲလှယ်ခြင်းလုပ်ငန်းတွေဟာငွေရဖို့နှီးလန်းကောင်ဖြစ်နေပါတယ်အဲ့ဒီတော့ယူဒဘာသာရေးကောင်ဆောင်များကိုယ်တိုင်သိုးနွားဂျိုးငှက်ရောင်းခြင်းငွေလဲလှယ်ခြင်းလုပ်ငန်းတွေကိုဗိမာန်တော်ဝင်းထဲမှာလေဝကြီးအုပ်ထုတ်ကင်ခဲ့ကြပြီဖယားသခင်ဗိမာန်တော်ကိုသူတို့ရဲ့ကိုကြိုးစည်းပွားအတွက်အလွဲသုံးစားလုပ်နေကြပါတယ်ဗိမာန်တော်မှာသိုးနွားဂျိုးငှက်ရောင်းတဲ့သူများနဲ့သူတို့ရဲ့တိရစ္ဆာန်များငွေလဲတဲ့သူများကိုဗိမာန်တော်ကနေယေရှုနှင်ထုတ်ခြင်းဟာအံ့ပွေအမှုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်ယေရှုကိုဘယ်သူကမှမတားခဲ့ကြဘူးပွဲတော်ကာလမှာဆိုရင်ဗိမာန်တော်မှာလုံကြုံရေးတက်ဖွဲ့များများချထားလေရှိပါတယ်အ ਨੇ စုံဗိမာန်တော်လုံကြုံရေးတက်သား300လောက်ရှိနိုင်ပါတယ်အတစ်ထက်လည်းပူနိုင်ပါတယ်သို့တော့ယေရှုကိုဘသူကမှမတားခဲ့ဘူးသိုးနွားဂျိုးငှက်ရောင်းတဲ့သူများငွေလဲတဲ့သူများကလည်းယေရှုကိုပြန်လည်ခုခံတိုက်ခိုက်ခြင်းမပြုခဲ့ကြဘူးပတ်တခါပွဲတော်ကာလမှာထောင်ပေါင်းများစွာသောယူဒလူတို့ဟာဗိမာန်တော်ကိုလာတတ်ကြပါတယ်ဗိမာန်တော်မှာရှိနေကြတဲ့ထောင်ပေါင်းများစွာသောလူတွေထဲမှာယေရှုကိုတားမဲ့သူတယောက်မှမပေါ်ခဲ့ဘူးအဲ့ဒါလို့များတဲ့တိရစ္ဆာန်များနဲ့လူတို့ကိုယေရှုကဘလို့တကိုးနဲ့နှင်ထုတ်ခဲ့တာလဲဗိမာန်တော်မှာရောင်းတဲ့တိရစ္ဆာန်အရေအတွက်ကိုမဖော်ပြထားပေမဲ့ထောင်နဲ့ချီပြီးတော့ရှိနေမယ်ဆိုတာပတ်တခါပွဲမှာပူဇော်လိရှိတဲ့ရစ်ကောင်အရေအတွက်ကိုကြည့်ခြင်းဖြင့်ကျွန်တော်တို့ခန့်မှန်းနိုင်ပါတယ်သူတို့ရောင်းတဲ့တိရစ္ဆာန်များကိုကျိုးနဲ့ခြိထားကြမှာဖြစ်တယ်။ဒါမှမဟုတ်လွယ်လွယ်နဲ့ထွက်ပြေးလို့မရအောင်လုံခြုံအောင်တော့ထားကြမှာဖြစ်ပါတယ်။ထောင်နဲ့ခြေတဲ့တိရစ္ဆာန်များကိုဗိမာန်တော်ကနေယေရှုဘလို့နှင်ထုတ်ခဲ့တယ်လဲ။မောင်းပြန်ရိုက်ဖယ်တနတ်ကိုယေရှုမသုံးခဲ့ပါဘူး။ကျိုးသေးများကိုပြုတ်ပင်ပြီးမှသူတို့အားလုံးကိုဗိမာန်တော်ကနေနှင်ထုတ်ခဲ့ကြအောင်အခန်းငယ်15မှာတွေ့ရပါတယ်။အဲ့ဒီကျိုးသေးများမှာတကိုးရှိလူလားမဟုတ်ပါဘူးဗိမာန်တော်ကနေသူတို့အားလုံးကိုယေရှုနှင်ထုတ်တဲ့အခါအဲ့ဒီကြိုးသေးများနဲ့ခြောက်လန့်ပြီးတော့နာကျင်အောင်ရိုက်နှက်တာကိုမတွေ့ရပါဘူးယေရှုနှင်ထုတ်လိုက်တဲ့တိရစ္ဆာန်များကလူတို့ကိုတတ်နှင်းပြီးတော့အနာတရဖြစ်သွားစေတာကိုမတွေ့ရသလိုလူတွေသေသွားကြတယ်ဆိုတာကိုလည်းကျွန်တော်တို့မတွေ့ရပါဘူး ရာပေါင်းများစွာရှိမဲ့တိရိစ္ဆာန်များတိရိစ္ဆာန်ကိုရောင်းတဲ့သူများငွေလဲတဲ့ပွဲစားများအားလုံးကယေရှုကိုနာခံပြီးဗိမာန်တော်ကနေထွက်သွားကြတာဟာလူစကားနဲ့ရှင်းပြလို့မရတဲ့ယေရှုရဲ့အံ့ဖွယ်တကူတော်ကြောင့်ဖြစ်ပါတယ်အခန်းငယ်16မှာယေရှုကဘုရားသခင်ထာဝရဘုရားကိုငါအဘလို့ခေါ်ပါတယ်ယူဒလူတို့ကဘုရားသခင်ကိုအဘလို့ခေါ်တာဟာကိုယ့်ကိုယ်ကိုဘုရားသခင်နဲ့ထတ်တူထတ်မြတ်ဖြစ်ကြောင်းပြောဆိုခြင်းဖြစ်တယ်လို့ဆိုပြီးဘုရားသခင်ထာဝရဘုရားကိုအဘလို့မခေါ်ရဲကြဘူးသို့တော့ဘသူမှန်သူတို့မသိကြတဲ့ယေရှုကဘုရားသခင်ထာဝရဘုရားကိုအဘလို့ခေါ်ပြီးငါအဘဤအိမ်တော်ကိုပွဲတဲမလုပ်ကြနဲ့လို့ယူဒလူတို့ကိုစုံးမပစ်တင်ခဲ့ပါတယ်ယေရှုကဘုရားသခင်ကိုငါအဘလို့ခေါ်တာဟာဘုရားသခင်နဲ့ထတ်တူထတ်မြတ်ဖြစ်တော်မူသော၃ပါးတစုဘုရားသခင်မှတားတော်ဘုရားဖြစ်တော်မူကြောင်းမိမိကိုယ်ကိုထောက်ဖော်ပြောဆိုတော်မူခြင်းဖြစ်ပါတယ်အခန်းငယ်16မှာကိုယ်တော်ဤအိမ်တော်၌စွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏ဟု၍စံစာလာသည်ကိုထိုအခါတပည့်တော်တို့သည်မှတ်မိကြ၏လို့တွေ့ရပါတယ်စာလံ69အငယ်9မှာဖော်ပြထားတဲ့အချက်ကိုတပည့်တော်တို့ကမှတ်မိနေကြတာဖြစ်ပါတယ်အဲ့ဒီစာလံကျမ်းမှာဘုရားသခင်ပိတ်မှန်တော်အတွက်ယေရှုရဲ့စိတ်ပူပန်ခြင်းကိုကြိုတင်ဖော်ပြထားပါတယ်ဘုရားသခင်ပိတ်မှန်တော်အတွက်ယေရှုရဲ့စိတ်ပူပန်ခြင်းကိုကိုယ်တိုင်မြင်တွေ့ခဲ့ကြသောတပည့်တော်တို့ကယေရှုဟာတမန်ကျမ်းစာမှာကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့မေရှိတည်းဟုသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းခိုင်လုံသောသက်သေများနဲ့သိရှိမြင်တွေ့ခဲ့ကြပါတယ်။အခုကျွန်တော်တို့လေ့လာနေကြတဲ့ယောဟန်ခရစ်ဝင်ကျမ်းရဲ့အဓိကရည်ရွယ်ချက်မှာယေရှုသည်ခရစ်တော်ဒီဟုသောဘုရားသခင်ဤသားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုသို့ယုံ၍နာမတော်အဖျင်အသက်ကိုရမိအကြောင်းဤမျှလောက်ရေးထားလျက်ရှိသည်လို့အခန်း20အခန်းငယ်31မှာတွေ့ရပါတယ်ဘုရားသခင်သားတော်ယေရှုဟာအပြစ်ရှိတဲ့မိတ်ဆွေနဲ့ကျွန်တော်ကိုသာဝရအပြစ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ရန်လူစားတည်းအဖျင်ကြွလာတော်မူသောသာဝရသားတော်ဘုရားဖြစ်တော်မူပါれဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်အပြစ်ငရဲမိအိုင်ကနေသာဝရကယ်တင်ခြင်းကိုရရှိနိုင်ပါကြောင်းသတင်းကောင်းပါအပ်ပါれနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ